စကိုင်းတိုင်းဒေသကြီးခန္တီရနာမြို့မှာကြောက်စိမ့်တူးဖော်ရေးကုမ္ပဏီလုတ်ကွက်အတွက်ရေမစည်းကြောက်ရှာဖွေသူတွေကဝင်ရောက်ရှာဖွေရမှာနှစ်ဖက်တင်းမှမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တာကြောင့်လူ၄ဦးသေဆုံးပြီးအနည်းဆုံး၅ဦးဒဏ်ရာရခဲ့ပါတယ်ခန္တီရနာနယ်မြေမှာကြောက်စိမ့်တူးဖော်ရေးကုမ္ပဏီနဲ့ရေမစည်းကြောက်ရှာဖွေသူတွေကြားပြဿနာဖြစ်ပွားခဲ့တာကြောင့်ကြောက်တူးဖော်မှုကိုရပ်ထားသလိုတရားမဝင်နေထိုင်တဲ့သူတွေကိုဒီလကုန်မှာနောက်ဆုံးထားပြီးတော့ရွှေ့ပြောင်းမှုအမိန့်ထုတ်ထားပါတယ်ဒီကြောင်ပြေစုံကို view မြန်မာပိုင်းသတင်းတော့ကုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဒီခင်းဖြစ်ပွားမှုဟာခန်းတီမျိုးကနေမိုင်30လောက်အကွာမှာရှိတဲ့မကြံခကြောက်စင်းတူးဖော်ရေးလုတ်ကွက်မှာဒီသတင်းမနက်ပိုင်းကဖြစ်ပွားခဲ့တာပါ။ဒီဖြစ်ပွားမှုအခြေအနေကိုစေးယုံရောက်လူနာတွေကိုတွားရောက်တွေ့ဆုံခဲ့တဲ့ခန်းတီဒေသခံတယောက်ကအခုလိုပြောပါတယ်။
ဒီသမားတွေနဲ့တောက်ချတဲ့လူတွေနဲ့ကုမ္ပဏီနဲ့မနေကာဥပိုက်ကုမ္ပဏီနဲ့မှပြိပကဖြစ်တာဖြစ်တော့ကကြတော့ဒီနေ့မနက်၈နာရီမှာအဲ့မှာရေဖေးသမားရဲ့ဥပိုက်ဝင်တဲ့ကိုထိုက်တာရှားတော့ကကြတော့အဲ့မှာလုံခြုံရေးတပ်ဖွဲ့တွေကအဲ့မှာပြစ်ခတ်မှုဖြစ်တာကိုဒီတော့ကကြတော့၄ဦးသေဆုံးတာပြဟုတ်ဟုတ်တယ်ကဲ၄ဦးသေဆုံးတာပြဟုတ်အခုလေဆေးရုံတော့ကြာ၅ဦးတော့ရောက်လာပြီကြဟုတ်အချိန်နေရပေါင်နေနဲ့လေဘင်းနေမှာထိတန်ရထားတဲ့ကိုဒီကားရောက်တော့ရောက်လာ၄ရောက်တည်တာတော့ပြကြပါလိမ့်ကိုသူတို့ဥပိုင်ကစီလောင်ထားတဲ့ကံနေလဲပေါက်မီးလောင်လို့ပေါက်ပွဲသွားတယ်ကို
ကုမ္ပဏီလုတ်ကွက်အတွင်းကိုလူ900လောက်ဝင်ရောက်ခဲ့တာဖြစ်တယ်လို့ရဲလုံချိုရေးတပ်ဖွဲ့ကလည်းအင်အား100လောက်ရှိကြောင်းပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့ခန်းတီရဲတပ်ဖွဲ့ကိုဆက်ွယ်ခဲ့ပေမဲ့ဆက်ွယ်လို့မရခဲ့ပါဘူးခန်းတီမျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်တေးကတော့သူကြားသိရတဲ့အခြေအနေကိုအခုလိုပြောပါတယ
်လူကတော့လူ၄ယောက်လောက်တည်သွားတာပေါ့ပွဲချင်းတည်သွားတယ်နောက်9ယောက်ကျတော့တန်ရန်အကြီးကြီးရသွားတယ်ဆိုတဲ့အောင်ကြားကြည့်ရတယ်ဖြစ်စဉ်ကမနေ့ကအဲ့ဒီဟိုဥပိုင်ဆိုပြီးတော့လုတ်ကွက်ရှိရတယ်နော်အဲ့ဥပိုင်မှာဝင်လို့တော့အဲ့ဒီမှာတားမရအောင်ဆိုပြီးတော့တနက်နဲ့ပြစ်ပိုက်တယ်ဆိုပြီးဟာအဲဆုံးမဆက်တရခဲ့တော့ကျွန်တော်လည်းအဲ့လောက်လေးပဲကြည့်ရတာ
ခန်းတီခိုင်အုတ်ချုပ်ရည်မှုဥစော်စော်ကတော့အသေးပြောက်ဖြစ်ပွားတယ်ဆိုတာကိုမကြားသေးကြောင်ပြောပါတယ
်ဟုတ်တယ်မြန်မာအင်ပီရီယယ်ဂျိမ်းလာဖြစ်တာပေးတာမရှိသေးပါဘူးမကြားသေးပါဘူးဒဏ်ရာပြီးတော့ရှိရပြောတယ်ညီမစိဘက်ကဒဏ်ရာရတာ2ယောက်ရဲဘက်က6ယောက်လို့တော့အကြမ်းင်းသေးရတယ်မနေ့ကစတာမနေ့ကအင်အား6ယောက်လောက်ဝင်တယ်ကျစားခိုင်းတယ်။နောက်ညနေပိုင်းမှာသူတို့ဖယ်သွားတယ်။အဲဒီနေ့ကျတော့ကျွန်တော်တို့ဘယ်ရီဂိတ်တွေထားတယ်၊ရဲတပ်ဖွဲ့နဲ့မဝင်ဖို့ထားတယ်။သူတို့အားလည်းကိုခြံစည်းရိုးတွေလည်းဖြတ်တယ်၊ဘယ်ရီဂိတ်တွေလည်းဖြတ်ပြီးတော့ရဲတွေကိုလည်းတိုက်ခိုက်ပြီးတော့သူတို့ဝင်ရတယ်။ဒီကနေရဲဘက်ကနေ6လမ်းပြီးပြစ်လိုက်တယ်။အဲသူတို့ဘက်ကလည်းစီကံနေမီးရှို့တယ်38လုံးမီးလောင်သွားတယ်။ကုမ္ပဏီရဲ့စီကံနေပေါ့38လုံးမီးလောင်သွားတယ်။အဲ့လောက်ပဲတည်ရသေးတယ်။
စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကစီပင်တာယာရေးဝင်ကြီးဦးမြင့်ကြည်ကတော့ပြိပခမဖြစ်ပွားအောင်ဆောင်ရွက်ခဲ့ပေမဲ့ဒီကနေ့မနေ့မှာအခင်းဖြစ်ပွားတာကိုသာသိရတယ်လို့ပြောပါတယ်
။ဟုတ်ကဲ့ပြီးခဲ့တဲ့ကျွန်တော်တို့14 23ရက်နေ့ကကျွန်တော်အဲ့ဒီဘက်ကြီးကသွားပြီးတော့ကိုယ်စင်းဆောင်ရွက်ပြီးတော့အဲ့ဒီပတ်ဝန်းကျင်နေမြေကကျူကျော်ပြည်အလူတွေကိုဆွတ်ဖို့ရမိန်ထုတ်ခဲ့ပါတယ်။ညနေကနေပေါ့လေ။ရှင်းလင်းရေးပေါ့နော်နေမြေရှင်းလင်းရေးမြေသားဘော်ဒီမှာဟုတ်လားဝေါ်ဟိုတရားလမ်းမှာကျုံတဲ့ကမှာဒီစားပုံပြုတ်ကြတယ်မိုးလာရင်ကြီးတဲ့ဆက်အာနယ်တွေပို့ဆုံးကြုံမှာနော်ဒါတွေကမပြည့်စုံခြင်းတဲ့အတွက်ကျွန်တော်တို့ကနေမစေးကြောက်ကနေကအမေဝေးဟာတွေကိုပြန်လွှတ်ဖို့ကျွန်တော်တို့ဒီမှာဆောင်ရွက်နေတယ်အဲ့ဒါတွေလို့ဒီနေ့မနေ့ပြင်းပြကတော့အယူဥပိုင်ကုမ္ပဏီဝန်ထဲကိုလူတစုကနေပြီးတော့သူတို့လုံးဆောင်တဲ့သဘောပေါ့နော်တရင်အကြပေါ့နော်အဲ့ကျမှာဟိုကဝန်ကျုံလို့ရတယ်သူပောက်လို့ရတယ်ဆိုတဲ့လို့ဒီကမှာရေမစေးသမားတွေအခုအုပ်စုလိုက်ဝင်ပြီးတောင်းကြတဲ့သဘောရှိတယ်အဲ့လုံခြုံရေးနဲ့ပြိပကဖြစ်တဲ့သဘောရှိပါတယ်
အသေးပြောက်ရှိတယ်လို့သိရပေမဲ့တရင်အတိအကျမရရှိသေးကြောင်းလဲပြောပါတယ်။ခန်းတီရတနာမြေမှာကုမ္ပဏီတွေရဲ့ကြောင်းမြတ်လုတ်ကွက်တွင်တူးဖော်ထားတဲ့မြေစာတွေကိုရေမစေးကြောက်ရှာဖွေသူတွေကဝင်ရောက်ပြီးရှာဖွေတာကြောင့်ပြဿနာဖြစ်ပွားတာတွေအရင်ကလည်းရှိခဲ့ဘူးပါတယ်။ဒီလဒုတိယပတ်အတွင်းမှာတော့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကိုယ်တိုင်တွားရောက်ခဲ့ပြီးကြောင်းမြတ်တူးဖော်ရေးကုမ္ပဏီတွေကိုဥပဒေနဲ့ညီမညီစစ်ဆေးတာတွေရှိခဲ့တယ်လို့စစ်ဆေးနေစဉ်ကာလမှာကြောင်းမြတ်တူးဖော်တာတွေရပ်ဆိုင်းထားဖို့ကိုလည်းညွှန်ကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲကြောင်းမြတ်လုတ်ကွက်အတွင်းမှာတရားမဝင်နေထိုင်သူတွေကကြောင်းမြတ်လုတ်ကွက်အတွင်းကိုအတင်းအဓမ္မဝင်ရောက်ပြီးကုမ္ပဏီကမစွန့်ပစ်သေးတဲ့ကြောက်ကြောမြေစာပုံတွေကိုလူရဲရှာဖွေတာပစ္စည်းတွေကိုဖျက်ဆီးတာတရားဝင်နေထိုင်သူတွေရဲ့အသက်အိုးအိမ်ကိုထိပါတာတွေတွေ့ရှိရကြောင်းနဲ့ရဲရွာအေဂျင့်တာယာရင်းနဲ့တရားဥပဒေစိုးမိုးရေးအတွက်တရားမဝင်ဝင်ရောက်နေထိုင်သူတွေကိုဒီလကုံမှာနောက်ဆုံးထားပြီးထွက်ခွာဖို့အတွက်မြို့နယ်အထွေထွေအုပ်ချုပ်ရေးယုံကဒီလ15ရက်နေ့ကအမိန့်ထုတ်ပြန်ထားပါတယ်ခန်းတီမျိုးကရတနာမြေမှာနတ်စီပုံနဲ့မကြံခကျောင်းမြတ်တူဖို့ရေးလုတ်ကွက်နှစ်ခုရှိပြီးကြောက်စိမ့်တူဖို့ရေးကုမ္ပဏီ90လောက်ကဝင်ရောက်လုတ်ကင်နေတယ်လို့ရေမစေးကြောက်ရှာဖွေသူဟာလဲခမန်းကြီး2000နီးပါးလောက်အထိရှိနေတာဖြစ်ပါတယ်